မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့နှစ်တကူညာဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအုပ်စုလိုက်ထိုးချိတ်ရိုက်နေရတာကနေတည်ဆုံးခဲ့ဖြစ်နေဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များကြုံနေရသလဲအကြီးအကျယ်ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေကြပါပြီအရင်ဆုံးကတော့ကျွန်တော်ဒီလူခွေရှင်းနေရေးဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီတရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံးတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထုတ်ပြန်ဒီလူမှုကွန်ရက်ဒီမှာတော်တော်လေးလည်းဟိုးလေးတွေဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ကွင်းမှာလည်းရဲစဲအဖြစ်မျိုးတွေကမြန်မာနိုင်ငံမှာဘယ်လောက်တော်များဖြစ်နေလဲဆရာဦးသိန်းတန်းဟိုဒီလလန်းမီကပြောပါဦးခင
်ဗျဟိုဒီ2019ကတော့ဗျာစလာတဲ့ရင်တကိုပေါ့နော်ဆရာဦးကိုနီကိုဒီရင်ကွင်းမှာလည်းရဲစဲလူမြင်ကွင်းနေရင်းတောင်တော့အတက်ခံလိုက်ရတာပေါ့နော်ဒါကျွန်တော်တရားဥပဒေစိုးမိုးကိုဘယ်လောက်ပြက်ပြားနေသလဲဆိုတာကိုကြားနော်အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲလူလည်းကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့တုတ်တယ်ဆိုတာနံပါတ်1ကတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတယ်အနှစ်ကတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လေးစားလိုက်နာရမယ်ဆိုတော့အသည့်ဟာကျွန်တော်တို့ပြည်သူတွေမှာအတော်ချို့ယွင်းနေတယ်ဆိုတဲ့အချက်တွေနဲ့ပေါ်တယ်ဗျာအဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှစ်မျိုးစလုံးလုပ်ရမယ်ထင်တယ်ကာဝယ်တားဆီးတာရောအသိပညာပေးတာရောတို့ကလိုအပ်ပါလိမ့်မယ်ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရိမ်ပေါ်ရဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့တင်းစားဆရာဦးတရားသွေးလည်းရှိနေပါတယ်ကိုတရားသွေးရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဒီတခုရှိရတဲ့ဒီတရုတ်ဆောင်ကိုအောင်ရဲထွေးရတော့ဒီလူမျိုးများတဲ့ပုံပုံတရားလည်းဖြစ်တော့သူကိစ္စတော့ပုံပြီးကျေကျေလောင်လောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလိုမျိုးတခြားဒီလူပြီးမများတဲ့သူတွေချားထဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတရားသွေးသိရသလား
ဟုတ်ကဲ့ဟောပေါ့နော်ကျွန်တော်လည်းဤဆက်တဲ့နေရာပြောမယ်ဆိုတိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေဟလာအလားတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာနေရင်ကြောင်တော့မှကျွန်တော်တို့ဟိုတခြားလူပြတ်တဲ့နေရာတွေမသွားရတဲ့ကိစ္စတွေအများကြီးရှိတယ်ကျွန်တော်ဆိုရင်ဟိုပါပေါ့နော်အဒီလိုင်းသားမှာလည်းမိတ်ဆွေတွေတော်တော်များများရှိနေကြတယ်ကျွန်တော်ဆိုကြားတဲ့ကိစ္စတွေတော်တော်များရှိတယ်အဲဒီမှာဆိုရင် main ကလေးဆိုနေကင်းနေရယ်ဆရာတန်းသွားရင်တော့မှဘေးကလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့တခါလဲဟိုဘယ်လိုခေါ်မလဲဟိုသားပြောမယားပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ကြီးကျွန်တော်တို့ကြားရတယ်ဗျဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုရင်တခုခုကြည့်ပြီးဆိုလို့ရှိရင်ကျွန်တော်တို့မတွေ့ဝဲစရာပဲပေါ့နော်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗျဟိုကျွန်တော်တို့ရှင်ကြည်ဘုံမှာအဲလူမီဒီယာဒီမှာဖြစ်တာတော့သဘောထားတစ်ခုပေါ့နော်ဘာသာအရိယာကကျွန်တော်တို့ဒီလက်လက်သားတွေဆင်းရဲသားတွေခြေမဲ့နေမဲ့နေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်တို့ရာသီမှုကျူးလွန်တာတွေကျွန်တော်တို့တရားဥပဒေစိုးမိုးရှိတာကသဘောတော်ပါဘာတမျိုးဒါကိုလည်းကြိုင်တွေ့ရမယ်အဲ့ဘယ်ဟိုတနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကကျွန်တော်လူတွေသွားတဲ့လူတွေကကြောင်းအကြောင်းကလည်းအခြေခံချက်ဖြစ်နေမှာကြာသူတို့တွေကမစင်မတင်လောက်တာတော့နောက်တစ်ခါလုံးတဲ့အခါမှာလည်းအတိုင်းအဆမဲ့ပေါ့နော်ကျွန်တော်သတိထားမိတာဒီရုပ်ရှင်တွေထဲမှာလိုမျိုးတစ်ခါရအောင်ဆူလိုက်ပေါ့နော်ဒီလိုမျိုးလက်လွန်ခြေလွန်ဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီလူတွေသွားတခုတည်းတည်းမဟုတ်ဘူးကျွန်တော်မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်မိသားစုများထဲမှာကျွန်တော်တို့ဒီနေ့ထိုင်နေကျွန်တော်တို့ဒီလူနေမှုစနစ်ကအစကြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိဒီအတိုင်းဝိုင်းဆွေမျိုးတွေကလည်းကလေးတွေကျင်ကျေးအောင်မထိသိမ့်နိုင်ဘူးဗျာဥမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်တူးနဲ့သားလည်းတက်တူးနဲ့ဆိုတဲ့သဘောမျိုးဘယ်ကဖေဘယ်ကသားမတော့မသိတဲ့ဟာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့စည်းကတော်တော်ကြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသမီးကိုမနိုင်ဘူးပဝင်းညာလည်းမနိုင်ဘူးဆွေမျိုးကလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမျိုးမနိုင်ဘူးဆိုတဲ့ဟာမျိုးဖြစ်လာဆိုတော့ကလေးတွေကလည်းနေမှာအရင်းချမရှိတော့ဘူးအရင်သက်ဆိုင်ပေါ့နော်အိုးကိုဂျင်းသားဆိုင်တော့အတွေးခေါ်ရတော့ပူကောင်းလာတာမှန်တယ်။ဒါအမြင်နေနဲ့ပူပြီးဆူရှာလာတယ်။ဆိုတော့ဘေးကဆိုးကျိုးအနေနဲ့ကလေးတွေမှာဆော့တော့လို့ဒီကိုဘူးရနှုတ်ဘူးရရိုင်းတိုက်လာတယ်။ဆိုတော့ဒါအရေးအများကြီးရှိတယ်ဗျ။ဆိုတော့ထိမ့်သိမ့်မဲ့ဆိုလို့ကျွန်တော်ဥပဒေရှိအောင်တစ်ခုတည်းအရင်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်။နောက်ကမိဘလို့အတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အတိုင်းတွေပါရှိပါတယ်ဗျ။ဟုတ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမြန်မာရေးသုံးသက်သူဦးစေရသူလည်းနေလဲမှမှရှိနေပါတယ်ဦးစေရသူရဲ့သဘောထားကိုခင်ဗျာအခုလို့ကျွန်တော်ဒီအကြီးအကျယ်ရုပ်ဆိုးတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဦးစေရသူသဘောထားလည်းဆွေးနွေးပါအောင်ခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုဂ္ဂိုလ်ဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုးလေးတကျော်ဖြစ်သွားတာပေါ့ဆိုတော့ဟိုးလေးတကျော်ဖြစ်သွားတဲ့ကိစ္စကတော့ဟိုတည်ရလူကတော့တည်ပြီဒါပေမဲ့ဟိုနောက်တာမျိုးထပ်မဖြစ်အောင်သူ့အချက်ကနေပြီးတော့မှသူ့အချင်းကြီးမတည်ရအောင်ကျွန်တော်တို့ဘယ်လိုလုပ်ကြအောင်လဲပေါ့နော်ဟုတ်ကျွန်တော်မြင်တာတော့ဟိုအဲဖြစ်တဲ့အချိန်မှာလဲဒါချက်ချင်းမဖြန့်ဖြေးလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြတယ်ထူးကြချစ်ကြတယ်ဆိုတော့ night club တို့ပါလို့ဆိုရင်တော့ဒါတောက်တာစားတာတွေကလည်းရှိတဲ့အခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါလို့ကဘလို့ဖြန့်ဖြေးလိုက်တယ်လဲဒါဖြန့်ဖြေးတာနောက်ကျတာလားပေါ့နော်အဲအဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာတော့အားနည်းတာတွေရှိတဲ့အခါကျတော့ဒါမျိုးများဖြစ်မလားပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါကိုပြောတာအပြုံလွန်ပြီးတော့လက်လွန်ချေလွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဟိုဦးရစီဝါးတွေသုံးတာတွေပါအများကျွန်တော်တို့ဒါ level သုံးဖို့အတွက်အလွယ်ကူချင်နေတွေများကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ် grade နိုင်ကစိတ်ကကျွန်တော်တို့ပေါက်ကွဲလဲသလားပေါ့နော်ဒါတွေကတော့ဟိုရင်ချင်းမှုတွေပါနေတယ်ကျွန်တော်တို့ကြည့်ရမှာပေါ့ဟိုဒီလိုနာမည်ကြီးပုဂ္ဂိုလ်မျိုးကြတော့မှာပဲကျွန်တော်တို့အဝုံးဝုံးဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကျတော့လေလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေကလည်းအများကြီးပဲပေါ့နော်ခုနကကိုစီယာသိပြောတဲ့အထဲမှာဆိုတော့ပါပါတယ်သူတင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာပဲပြောဟိုကိုကာယာအဖြစ်ဟိုဒီသဘောတရားကိုခန္ဓာတိဆောက်ပုံရကြတော့ဟိုလုံခြုံမှုတော့တန်းရှိတယ်ပေါ့နော်မိန်းကလေးတွေပါလေဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်နီရေကပို့ပြီးကျွန်တော်တို့ရင်ဆိုင်ရတာများပါတယ်အဲ့ကကြတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့ပြီးရတော့လုပ်ဖို့တော့လိုနေတယ်ပေါ့နော်ဟိုတနတ်တို့ဘာလို့ကျွန်တော်တို့အဲ့လိုမျိုးဆိုရင်နာတပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေအသက်အန္တရာယ်ဆိုရင်ရတာတပိုင်းဒါပေမဲ့အခုလိုမျိုးဒီတာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအန္တရာယ်ကဆိုရင်နေရတယ်ဆိုတဲ့အခါကျတော့တရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့ကနောက်တစ်ဆင့်တော့တွားဖို့တော့လိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီနေရာမှာအခုအကုန်လုံးသုံးဟောသုံးဟောစောစောပိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးသုံးသပ်မယ်ဆိုရင်ဒီလူမှုရေးအရာဒီလူငယ်ရေးချားထဲမှာဟိုဇာတိတာပိုင်းစိတ်ဓာတ်ရေးအရာအပိုင်းဟိုကြာဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးတင်းတန်းကဒီလိုလူငယ်ရေးဒီလိုမျိုးပေါ့လေစိတ်ဓာတ်ရေးအရာလူမှုရေးအရာညှင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်ဓာတ်ရေးအရာပေါ့လေဇာတိတာပိုင်းအရာပဲဖြစ်ကြာဆင်းလာတာကဘလို့အခြေအနေတွေကြောင့်အခြေခံဖြစ်လာတယ်လို့ဆရာအနေနဲ့ရေးပူရသုံးသပ်တယ်မယ်ဆရာ
ဆောင်နှချက်ပဲဒါလည်းတစ်ချက်ကတော့ကျွန်တော်တို့ခေတ်ဆက်ဆက်ကကျွန်တော်ဆက်အနာရှင်စနစ်အမောင်လူအောင်ဒီမှာကြခဲ့ရကြခဲ့တဲ့ခါမှာလည်းဟိုကျွန်တော်တို့ပြည်သူလူထုကိုလည်းဒီအုပ်ချုပ်တဲ့ဆိုတာရေရင်ကြီးကြီးဟိုဆက်ချနိုင်မျိုးမရှိဘူးရိုင်းရိုင်းဆိုင်ဆိုင်နိုင်တဲ့စီးနဲ့မြေသိမ့်နဲ့လက်သိမ့်နဲ့ထောင်ချတယ်နန်းမော်ဖြစ်တယ်တရက်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီးစီးမှာမြင်လာတာဒီကြံဖဲမှုတွေဟိုဒီကမကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်နော်အဲဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့လုံလောက်တဲ့ရည်ကြီးမှုတွေနောက်တစ်ခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါသင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းပဲဥပဒေမလိုက်နိုင်ဘူးဥပဒေကဘယ်လိုပြဋ္ဌာန်းတာနောက်ဒါဒေသမားတွေညီဘူးမတရားသိမ်းတယ်နောက်ကိုယ်ကိုယ်အခွင့်အရေးတဲ့ကိုဒီလောက်တိုင်းဆောင်ရွက်နေတဲ့လူမတရားပြိနေတယ်ဥပဒေကအခွင့်အရေးတွေမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှမဟုတ်ဘူးလို့တာမန်ပြည်သူတွေစိတ်ထဲမှာခံစားလာနေရတဲ့အနေအထားမျိုးပတ်ဝန်းကျင်အခြေအနေရဲ့လူတွေရဲ့ယဉ်ကျေးမှုကိုမြင့်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်ဘဲနဲ့ပညာရေးစနစ်ကြီးကဖျက်ဆီးခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ဓာတ်မျိုးတွေဒီလိုအလေးထားတွေဒီလိုမဖွဲ့မညာကိစ္စတွေပေါ်ပေါက်လာစေတဲ့ကြီးကံမြေကံဖြစ်တယ်လို့ကျွန်တော်မြင်နေတာ
။ဟုတ်ကဲ့ကိုတရားတွေ့ရသဘောထားခင်ဗျစောစောရဆရာဟိုတင်တန်းကဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်ဆိုတော့တချို့ကလည်းဟိုပြောကြတာကပေါ်လေးဟိုထောက်ပြရရှိပဲကျွန်တော်ဒီဒေါက်တာရှင်တယောက်ပြေးတာပြေးစားနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလေဟိုထောက်ပြရတဲ့ချက်ရှိနေတာဒီလိုပေါ်လေးဟိုစီးပွားရေးခြေနေဟိုနေကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နေတယ်ဆိုပြီးတော့လေစီးပွားရေးကိစ္စတွေကိုထောက်ပြရရှိတယ်ဆိုတော့နိုင်ငံရေးလူမှုရေးစီးပွားရေးဘလို့အကြောင်းအချက်တွေကြောင့်ဒီလိုလူငယ်တွေချားမှာဒီလိုစာရိတ်တာပိုင်းရပါပြီစိတ်တဲ့ရေးအားဖြင့်ပဲဖြစ်ဖြစ်ကြာဆင်းလာတဲ့ခြေနေကြုံနေရတယ်ကိုစီရသေး
ဟုတ်ကဲ့ခင်ဗျာ။ဟိုဒီကျွန်တော်ဆောပြောတဲ့စီးပွားရေးပြဿနာတို့နိုင်ငံရေးပြဿနာတို့ဆိုတော့ကျွန်တော်တို့ကဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကြမ်းကြုတ်မှုတွေရောလားတော့ကျွန်တော်တို့တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်။ဆိုတော့ဟိုဆရာဦးသိန်းတောင်းလည်းဆောပြောသွားပြီးပါကျွန်တော်ဒီနေရာမှာတစ်ချက်ကလေးပဲထောက်ပြချင်တယ်။အဲ့ဒါဘာလဲဆိုတော့ဟိုကျွန်တော်သတိထားမိတာအခုကလူတိုင်းတစ်ထဲမှာလည်းဒီစမတ်ဖုန်းရှိပြီးရောကျွန်တော်တို့ဒီ website ဒီ internet ဒီကျွန်တော်တို့ဒီ Facebook လိုဟာမျိုး YouTube လိုဟာမျိုးတွေအားလုံးကြည့်နိုင်တယ်အဲ့ဒီလိုကြည့်တဲ့အခါမှာသူတို့ဘာလို့ကြည့်လဲဆိုတော့ကျွန်တော်နောက်ပိုင်းဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ကြည့်တဲ့အခါကျတော့ကျက်ကျက်ဆက်ဆက်ကြီးလိုတက်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းပဲတဲ့ကိစ္စတွေလည်းကြည့်ကြတယ်ချဲ့ကြတယ်တွေ့ရတာတွေ့တဲ့အခါကျတော့ဟိုကလေးလူတွေရဲ့စိတ်ထဲမှာဒါတွေအရင်ကြောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမလားစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိရတာဟိုကြည့်ရတာကြိုက်ရတဲ့လူတွေရှိတယ်မသိမလားစိတ်ထဲကနေဒီအလေးအထားတွေကိုသင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာဆိုရပြောဆိုပညာအခြေခံမကောင်းတဲ့လူတွေစီးပွားရေးအခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီနောက်ကလောင်းကစားသမားတွေဟလား ဟိုနောက်တစ်ခါကျွန်တော်တို့ဒီလူ့စေဝါဆွဲနေတဲ့ဒီငယ်တွေကောင်းတဲ့ဥပဒေတွေရောက်နေတဲ့ဟာကတော့လက်တလောစီပွားရေးမကြည့်နေတဲ့ကိစ္စလက်တလောဒေါသဆက်ဆရာအလားနိုင်ငံရေးစီပွားရေးအခြေခံပေါ့နော်တပ်တနာတွေတွေ့တဲ့ခါကျတော့ဒါတည်းကသူမသိစိတ်ထဲမှာရောက်နေတယ်ဆိုတော့ပြောအပြုအမူတွေဒီရက်ဆက်မှုတွေကြမ်းကြုတ်မှုတွေကဘုံဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီထဲအတိုင်းသူတို့လုံမိကြတဲ့သဘောရှိတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ကတကယ်တမ်းကျတော့ဟိုတော့မှသာပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်ဒီအင်တာနက်သုံးတာတော့ပိုပြီးလွတ်လပ်တဲ့သဘောရှိတယ်ဟုတ်လားဟိုကျွန်တော်တို့ဒီ section နဲ့ auto 12နဲ့ auto 16နဲ့ auto မကြည့်ရဆိုလဲကျွန်တော်တို့ကဒါလို့အင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာကျွန်တော်တို့လူတိုင်းကြည့်တယ်ဒါတည်းကလည်းတရားမဝင်ရနိုင်တဲ့အနေသားရှိတယ်အဲ့တော့ကျွန်တော်တို့ကတော့ပြောတယ်ဒီကလေးတွေရဲ့လူငယ်တွေဖြစ်လူကြီးတွေဖြစ်ကျွန်တော်တို့ဒီတောင်ငယ်ပရင်းလိုကိစ္စမျိုးဖြစ်တယ်ဆိုတော့ဒီအကျိုးသက်တွေအများကြီးပါတော့ကျွန်တော်တို့ကဒီရက်ဆက်မှုတွေဥပဒေချိုးမောင်းမှုတွေဟာမတရားပြုရှင်းမှုတွေကိုဆက်တော်ပေးနိုင်တယ်ကျွန်တော်တို့ software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment အမေလာလာကျွန်တော်တို့ social network ကပဲလာလာ internet ကပဲလာလာအဲ့ဒါတွေကျွန်တော်တို့အဆက်မပြတ်ကျွန်တော်တို့လုံးဝ control မရှိပဲလာနေတယ်အဲ့ဒါပြဿနာတစ်ရက်ပဲအဲ့တော့အစိုးရတနည်းတစ်ပုံပေါ့နော်ကျွန်တော်တို့ဒီတားကျွန်တော်ဒီ internet သုံးနေတာကိုဟလာတားစီဖို့ပြောရမှာမဟုတ်ဘူးတင်းတင်းလျောက်ပတ်ဆိုတာကျွန်တော်တို့ဟလာကောင်းတဲ့ဘက်ကိုအတုံးချဖို့ပြီးတော့စူးစူးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အချိန်နဲ့ကျွန်တော်တို့လွတ်ပေးတာဟလာဒီလိုမျိုးဖြစ်နေတာ၄၀%နဲ့မကတော့ဘူးဆိုတော့ဒီလိုအချိန်နဲ့မျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကစိုးဖို့ပဲရှိနေကြ
โอเคဟုတ်ကဲ့ကျွန်တော်တို့ဟိုတော့ဒီလို smart phone တွေပါတယ်တူနေချင်ချင်မရှိတဲ့ခေတ်ကကျွန်တော်ဗမာပြည်မှာဟိုတော့ဒီမှုဝင်း channel တွေပါလို့ဆိုရင်တော့မှာပဲဟိုမဖော်ပြရတဲ့သတင်းတွေတော်တော်များရှိတယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မီဟိုတယောက်ကဖြန့်လိုက်တဲ့ဆိုရင်တယောက်ကဝင်ကြည့်လို့ရတဲ့အချိန်မျိုးတွေဖြစ်နေတာ
ဟုတ်ကဲ့တတ်တာဖြတ်တာရိုက်တာနှက်တာနှိမ့်ဆက်တာတို့ပါတော့အဲ့လိုမျိုးဆိုတော့ကြည့်ကြတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုစီရသူရဲ့သဘောထားကိုလည်းအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုဟိုစိတ်ကြရေးရအရာကြာဆင်းလာနေတဲ့အခြေအနေတွေကဘာတွေကိုအခြေခံပြီးဖြစ်လာတာလဲ
အကျွန်တော်ကဟိုလူငယ်နဲ့ပတ်သက်ရင်တော့အခွင့်အရေးရှိတယ်ပြောရပေါ့နော်ကျွန်တော်တို့နိုင်ငံငယ်ရွယ်နိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်တို့အချိုးအစားများတဲ့အတွက်နိုင်ငံကဒါဖွံ့ဖြိုးတိုးတက်မှုတို့မြန်သွားနိုင်တယ်လို့ကျွန်တော်ပြောကြဆိုတဲ့အခါကျတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာတော့ကျွန်တော်တို့လက်လူငယ်ကတကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်လှန်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းခြင်းနဲ့ပြီးပေါက်ကွဲထွက်ခြင်းနဲ့ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလည်းငငယ်ရွယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချုပ်ငိမ့်တို့ပါလို့ဆိုလည်းဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ကတော့၃ခုပေါ့နော်သူ့ရဲ့စိတ်တွေဒီခွန်အားတွေပေါ့နော်စူးစမ်းခြင်းနဲ့စိတ်တွေကိုဘယ်ထဲကိုကျွန်တော်ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ဆိုတော့ဒီအမေရိကန်တို့ဘာလို့မှဆိုလဲဒီလူမဲတွေနေတဲ့ African American တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့ခါကျတော့တချို့ဆိုတာဘတ်စကတ်ဘောအချော်မော်တွေကျွန်တော်ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုတယ်ခွန်လန်းနေပါတယ်အားကစားခွင့်နေရာစသွားလို့လာလို့လွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့နောက်ထပ်ကပညာရေးပေါ့ခုနကပြောတဲ့ဒီဥသိဟာပြောလဲပြောခဲ့တဲ့ smartphone တို့ပေါ့ဒါတွေကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ရတယ်အခုအခန်းထဲကပိတ်ထားတယ် smartphone တုံးလို့ရတယ်ပေါ့နော်ဆိုရဲခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုတဲ့ဘက်ကိုကျွန်တော်တို့တွားဖို့လိုတယ်ဒီပညာရေးနဲ့အခန်းရှိတာရင်တော့ဘယ်ပဲလွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှကြောက်စရာမရှိဘူးဘာပဲလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်เนาะအနောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလုတ်ကင်ပေါ့အလုတ်ကင်မရှိရင်တော့ဘာဖြစ်လဲဆိုလူကစိတ်လေအလုတ်ကင်ရှိတယ်ဆိုရင်ပတ်စံရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလုတ်ကင်လုတ်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတဲ့ဒီမူရဲ့စေဘွားတို့တခြားဟိုအချက်ပေါ့နော်နောက်ပြီးရင်လည်းဒါအပျော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာလို့ပေါ့နော်ဒါမျိုးတွေ night club တို့ဘာလို့ကလည်းလုံချုံဆိုရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်အနည်းပါဆိုရင်တော့ဒါလူငယ်ပါဝါပြောကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကျတော့ခုနကသူတို့ရဲ့ဒီတော်လန်ခြင်းနဲ့စိတ်တွေဒီခွန်အားတွေကိုပေါ့နော်ဒီတောင်းတဲ့ဘက်တွေဒီအားကစားဒီပညာရေးနောက်အလုတ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကဖြေရှင်းနိုင်မယ်ဖြစ်နိုင်ငံတည်ဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုခမောင်လင်ဖြစ်ပါတယ်ကိုခမောင်လင်ရဲ့သဘောထားလည်းဆွေးနွေးနိုင်မှာလားခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးရတော့ကျွန်တော်ရေးတော့ဆက်ဆံရဝန်ကြီးရပြီးအမေသိမ့်ပါဆောင်ရွက်တဲ့ချင်းဖြစ်ပြီးကျွန်တော်ရေးတာဝန်ဆောင်နေရတယ်အထက်ကအမေပေးနေရင်မဖြစ်ရှိဘူးအချိန်ကြီးတာစီချင်းအချိန်ကြီးချိန်ပေးခြင်းရောက်လို့တယ်တာဝန်ဒီရဲဆက်ဆံကြပြီးကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့အဲ့ဒီကျောင်းဥပဒေစိုးမိုးရေးအကြောင်းကြီးရတော့လူငယ်ဝန်ထမ်းတွေရဲ့တာဝန်အားတော်ရည်ဆန်းတော်မှာမြင်နေအမေကြီးကဆန်းတော်တဲ့အပြင်မျိုးတွေဖြစ်နေကြအကျွန်တော်ဒီမှာတရားဥပဒေစိုးမိုးကိုခံစားလို့ဖြစ်နေပါရဲ့ခင်ဗျအနောက်နိုင်ငံတို့အင်တာနက်တွေဆိုရင်ကျွန်တော် တောင်းရထမ်းအောင်လေတောင်းလို့ဒီကောင်းတော့လေယူနီကောင်းဦးတဲ့အတိုင်းပဲကျွန်တော်တို့တောင်းလို့အပြည့်တော့ထမ်းအောင်ပြီးတော့ပြည့်တက်ကြတာပြည့်ရတယ်ခင်ဗျာတောင်းရခင်ဗျာ
ဟုတ်ကဲ့ခုခမောင်လေးပါဝင်ဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ Facebook ပေါ်ကနေပြီးဆက်သွယ်ပြီးတော့မှတ်ချက်တွေပြပို့ထားတာတချို့ကိုလည်းပေါ်ပြချင်ပါတယ်ကိုရန်နဲ့စာတချို့အရင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတော့ခင်မိတိုးတက်လာတာနဲ့အမျှကိုကျင်တရားတွေအမိဘရဲ့အဆုံးအမတွေရော်ပါလာပြီးအပြင်ထွက်တာနဲ့ဒုတ်သားလက်နက်ကတပါတယ်ပါလာတယ်စိတ်သက်တွေပြုပြင်ပေးဖို့အဓိကကြပါတယ်တဲ့နောက်ပြန်ဆောင်ခွင့်လေးရကျင်တယ်ဆိုတဲ့အကောင့်ပိုင်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအသွန်ခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တဦးနဲ့တဦးချစ်ချစ်ခင်ခင်စီစီလုံးလုံးမနေပဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုံတိတ်ခါကိုချသလိုဖြစ်နေပါတယ်တဲ့မဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်။နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရင်အားတိုးချဲ့တင်ပါတယ်မြမပြည်မှာလူမိုက်တွေများပြီးရဲကနဲနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အားလုံးတက်ပြီးဖြတ်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရင်အားတိုးချဲ့ပါလူမိုက်တွေကိုနှိမ်နှင်းစွာပြည့်ပြည့်စုံစုံနှိမ်နှင်းပါလူကြီးသားသမီးတွေလူကြီးသားသမီးတွေမိမဆုံးမဖာမဆုံးမတွေအပါဝင်ပေါ်တဲ့မြမပြည်သူအားလုံးကအေးချမ်းချမ်းပဲနေကြကြတယ်သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်။နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါက်ဖွားလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာတင်ပါပြီတဲ့တရားဥပဒေစိုးမိုးမှုလူသားချင်းရင်းနှီးမှုရှိတဲ့မှာပြီဆိုပြီးတော့ပြောထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေအပြင်တခြားလူမှုကွန်ရက်တွေမှာရေးနေရတယ်လည်းကျွန်တော်တွေ့ရပါတယ်ဒီထဲမှာဆိုလို့ရှိရင်လည်းဒီငွေချစ်တဲ့နိုင်ငံတိုင်းဝမ်ကသာသမီတွေလူငယ်တွေကဒီရရန်ကကလည်းဆဲလုပ်တဲ့ဆိုတော့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတော့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်တန်တရားအမြင်တွေနဲ့ပြောရတယ်လည်းရှိပါတယ်ဒီနေ့မှာဆရာဦးသိန်းတန်းဦးသဘောတော့ကျွန်တော်ကြားချင်ပါတယ်အခုတကယ်တော့ဒီငွေချစ်တဲ့နိုင်ငံတိုင်းဝမ်နဲ့မကပါဘူးအာဏာပိုင်တိုင်းဝမ်ပညာနဲ့ပတ်သက်လို့ရှိရင်လည်းအမှုတွေကိုဟိုဒါဘယ်လိုပြောလဲတော့ရေဆုံးရေပြားမဖြစ်ဘဲနဲ့အဖျားရှုသွားတယ်ဆိုတော့ကိစ္စမျိုးတွေကျွန်တော်မကြာခဏကြားရတယ်ဆိုတော့ဒါတွေကလည်းတရားစီရင်ဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟံဒါအခက်အခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစီရင်ရလည်းပဲဟိုလွတ်လွတ်လွတ်လပ်လပ်ကင်းလို့ရှိတယ်ဆိုပေမဲ့ဒီတရားစီရင်မှနဲ့ဆိုတာကခီအားပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှနဲ့ဟိုငဲ့ကြည့်ရတာကြီးပါပဲဆိုတော့လုပ်ရတယ်ဥရိယလုပ်ရတယ်ဆိုတာလဲဖြစ်တော့ကဥပဒေမှန်နေငါလောက်တာအတိုင်းလောက်ရတာလောက်တဲ့အခါကျတော့ဥပမာအားဖြင့်ဖြင်းတိုင်းမပေါက်ဖြင်းတိုင်းမလုံနိုင်တာမျိုးတွေရှိတယ်ဟောတကူဥပမာကျွန်တော်အခုလိုက်ပါဆောင်ရနေတဲ့ဟိုနိုင်ငံတော်တိစ္ဆာဖောက်ပြဲပုံကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာသမရရဲ့ညီသားချင်းနဲ့ဒီလေးကြီးကတရားစွဲတဲ့အမှုမျိုးတွေမှာတတိယခံကိုစစ်ကြောရေးမှာရဲနဲ့ဒီဘက်တရားအဖွဲ့တွေကနှိမ်နှိမ့်ဆက်ပြီးတော့မေးတဲ့ထွက်ချက်တွေကတရားဥပဒေမညီဘဲနဲ့ဒါတွေကိုရှာဖွေပုံစံနဲ့သိမ်းပြီးတော့တပ်ပင်ခံကျင့်သွင်းတဲ့အပေါ်မှာလည်းတရားရုံးကကျွန်တော်တို့ကန့်ကွက်တော်လဲဥရီနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတပ်ပင်ခံထောက်ထားမရှိပေမဲ့အကြောင်းကြောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအပြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့တရားစီရင်ရတယ်ပဲဥရီကြီးတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗျ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိပါတယ်သူတို့စာရည်ကိုလည်းပေါ်ပြချင်ပါအရင်ဆုံးကတော့တကုံမျိုးသစ်ကဦးလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦ
းမျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တက်တဲ့စိုးဝါတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လေးနက်တဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတန့်မှုကင်းတရက်ကဘလောက်အထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစီးစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်၃ဦးနဲ့အရက်သား၁ဦးကိုစစ်တပ်ကပြစ်ဒတ်မှုတွေဟာတာမန်ရာဇဝတ်မှုကင်းတတ်တ်မဟုတ်တော့သလိုဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြီးကျယ်လေးနက်တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ရေးဆိုင်ရာစနစ်ကြတဲ့ဖွဲ့စည်းမှုနဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးခြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးစာအဖွဲ့များရှေ့နေများအပြင် စစ်မိတ်အာဏာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူ့အုပ်ချုပ်ရေးအောက်မှာစစ်မိတ်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်အရက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျင့်တော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါတာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွေလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်စားလောက်ကိုင်းနေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုတ်ဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပါ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဦးလာထွန်းတကုံမျိုးစစ်ကပေးစားပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါတယ်သူကတော့မထွေးပါသူကတော့မြန်မာနိုင်ငံမှာဥရေထက်မြည်သူမှမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိတဲ့၍ငွေကြေးနဲ့အနာကိုအကောက်အွက်ယူပြီးဒုစရိုက်ကျူးလွန်တွေဆက်လက်များပြားနေမှာပါတဲ့ခိုင်မာတဲ့ဥပဒေစစ်ရေးဆွဲပြီးဥပဒေအောက်မှာပြည်သူတရားလုံးတိကျလိုက်နာလေးစားရမှာဖြစ်ပြီးပြစ်မှုကျူးလွန်တဲ့မြည်သူမျိုးစိုးဥပဒေကမျက်နှာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်။နောက်တူကတော့ဝေလူစွာဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်ထဲဝင်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးတင်ပါတယ်။တရားဥပဒေကသူတို့လက်ထက်မှာပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်။နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာဖြစ်ပါတယ်။ကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
။ပြည်ထဲရေးနဲ့တရားစီရင်မှန်းနိုင်တွေအစိုးရအုပ်ချုပ်မှုအောက်မှာတည်ရဲ့မရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလုံးသက်ခဲပါတယ်။အထူးသဖြင့်အလုပ်ကိုင်းနေရှာပါပြီးစာဝတ်နေရေးခက်ခဲနေတဲ့အခုလိုအချိန်မျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလုံမှုကင်းမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။အဆိုဆုံးကတော့ဒလုံထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူတွေယုံကြည်စိတ်ချရလောက်အောင်ဖော်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆီးမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလည်းအာဏာပိုင်တွေနဲ့နှိစက်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျူးလွန်ခံသူတွေဘက်ကဥပဒေရဲ့အကောက်အွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရင်နေပြီဖြစ်ပါတယ်တရားစီရင်ရေးစနစ်ဘလောက်ဆိုးဝါးနေတယ်လဲဆိုရင်တရားခံရဲ့ပုံမှန်တွေဘလောက်ကြီးကြီးတရားခံရဲ့နောက်ကြောင်းကိုကြီးပြီးပုံမှန်တွေပြောင်းလဲသွားတဲ့ကြပါတယ်အခုပဲကြည့်ပါဦးဥပဒေပညာရှင်ဦးကိုနီကိုလှုပ်ကြံခဲ့ကြတဲ့တရားခံတွေကိုယုံထုတ်လာတဲ့ပုံတွေနဲ့နိုင်ငံတော်လှုပ်ကြံမှုကြံစည်ထားကြတဲ့ဖြိုးကိုယ်ကိုတင်ဆန်းအဖွဲ့ကိုအထူးအကျဉ်းသားတွေလိုထောင်ထဲမှာချုပ်ထားတဲ့ပုံတွေကအထင်ရှားပါနောက်ပြီးကျွန်တော်တို့ပြည်သူရဲ့အားနည်းချက်တစ်ခုကတရားခံကိုမပြီးမချင်းဖမ်းဆီးပေးဖို့နဲ့တရားမျှတစွာအမှုစီရင်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေကိုတွန်းအားမပေးကြဘဲသူဝကြွေးရှိလို့ခံရတာပဲလို့ကံကိုပုံချရကြတဲ့အယူဆဟာမှန်ကန်တဲ့တရားစီရင်ရေးစနစ်မဖြစ်အောင်လှုပ်လိုက်တယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်နောက်ဆုံးပြောရရင်ဒီနေ့တခြားယူရင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တည်ရရရှိအောင်ပြည်သူကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညီညွတ်ညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ
်ဟုတ်ကဲ့သူကတော့သူ့စာထဲမှာဒီတရားဥပဒေစိုးမိုးရေးမှာအုပ်ချုပ်မှုစနစ်ဒီထူးဆန်းဖွဲ့စည်းပုံပြဿနာကိုသူကထောက်ပြထားရှိပါတယ်ဒါပေမဲ့လက်တလုံးမှာဒီဖွဲ့စည်းပုံအခြေပေါ်ပြင်ဆင်ရေးဆိုတာလည်းလက်တလုံးမှာဒီရွှေပြည်တော်မြောက်တိုင်းဝေးလို့အခြေအနေမျိုးဖြစ်နေတော့ဒီလိုမလုံနိုင်ခင်စက်ချားမှာရောဒီလိုကြီးတဲ့ရုပ်ဆိုးတဲ့ရာဇဝတ်မှုတွေမှုခင်းတွေချဆင်းဖို့တရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေများလုံနိုင်တာရှိမလဲဆရာဦးသိန်းသိန်းခင်ဗျာ
ဟုတ်ကဲ့ဗျအဲ့ဒါတော့ဟိုခုနကပြောတဲ့အချက်ပါပဲဗျာဟိုနောက်ဆုံးကြရင်တုံရင်းကဒီသားလာဆိုင်တာဒီလူကဖွဲ့စည်းပုံအခြေခံဥပဒေရှိနေတော့ပြည်ရေးဝန်ကြီးဌာနကဒီအရတားဆိုရလက်အောင်မှာမရှိဘူးရဲကဒုံကျွေးတာဝန်ခံတဲ့ရဲအဲ့အောင်မှာမရှိဘူးမရှိတဲ့အခါကျတော့လူလူကလည်းပဲသူတို့ကိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမရှိဘူးကျွန်တော်တို့ရဲ့စစ်ချက်နစ်ကစစ်ပရပူလီစင်းမဟုတ်ပဲနဲ့မလစီပူလီစင်းပေါ့ဗျာစစ်ပလိတ်ဖြစ်နေတဲ့အခါကျတော့လူလူကိုအခြေမခံနိုင်ဘူးသူတို့ရဲ့လက္ခဏာချက်ရရကွာအမှန်ကဒီရာဇမှုကြဆင်းရုပ်တရားဥပဒေစိုးမိုးဆိုတာအပိုင်းကပြည်သူလူကြီးပါဝင်တာအောင်ပူးပေါင်းဆောင်ရွက်နာနိုင်တဲ့အနေအထားမျိုးဖြစ်မှကျွန်တော်တို့အောင်မြင်မှာဖြစ်တော့အဲ့တော့ရဲကအပြင်ကြောင်းပြီးတော့ပြည်သူဖြစ်တဲ့လက္ခဏာပါတဲ့ပြည်သူရဲ့ဖြစ်အောင်လုပ်နိုင်မှသာလျှင်ဒါအတိုင်းတရားတစ်ခုကြီးကျွန်တော်အောင်မြင်တယ်လို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတိရသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီဖွဲ့စည်းပုံကိုပြင်နိုင်ရေးဆက်ချားမှာကျွန်တော်တို့လိုတရားဥပဒေစိုးမိုးရေးအတွက်လုပ်နိုင်တဲ့နည်းလမ်းဘာတွေရှိမလဲ
အဓိကဗျာဟိုကျွန်တော်တို့ရဲလုပ်ငန်းတွေနဲ့ရဲတပ်ဖွဲ့ကိုပြည်ပြောင်းလောင်းလဲဖို့လိုတယ်အဲ့ဒါလေဗျာအခုကျွန်တော်တို့အခုဒီဘောင်သတိကြီးအုပ်ချုပ်တော်ဦးဆောင်တဲ့ဟာရတားဆိုတာဆက်လာတော့မှကျွန်တော်ဒါဟိုကျေတပ်ဖွဲ့ကဒီကြောင်းလေးမှုတွေလုပ်နေတာအချိန်ဟိုရက်သွားတယ်လို့ကျွန်တော်အဲ့လိုခံစားမိတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့လူမှုခြေပြုရဲလုပ်ငန်းတွေအဲဆိုတော့အရင်တော့ဥဒိစိန်လက်ထက်တော့တော်တော်လုပ်ခဲ့တာကျွန်တော်သတိထားမိတယ်ဟော EU နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လိုအပ်တဲ့ training တွေလုပ်တာရဲတပ်ဖွဲ့ရဲ့ကြောင်းလေးရေး ပပူရင်တောင်းလဲရေးတွေလောက်တာဒီကျွန်တော်တို့သတိထားမိတယ်တော်တော်ဒီကမှာအဲ့လိုအင်တိုင်းအားတိုင်းလောက်တာမတွေ့တော့ပဲအပြင်ကျွန်တော်တို့ဒီဆော့ပြောတယ်ဒီတူတူအခြေပြုရဲလုပ်ငန်းတွေကတော့ကျွန်တော်ဟိုသတိထားပြီးတော့မတွေ့တော့ဘူးဗျာဟိုရှင်းတော့မရှိတော့မရှိတော့ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ဒါကြောင့်လဲဒီတူတူကြားမှာကျွန်တော်တို့ဒီလိုမျိုးဟလာပြဿနာတွေဟာဟိုဟိုထိန်းချုပ်လို့မရတာကြိုတင်ကောင်းကွယ်လို့မရတဲ့အနေအထားတွေဖြစ်လာတာပေါ့ဗျာဆိုတော့ဟိုအဓိကတော့ဗျာဟိုကျွန်တော်တို့အချိန်ကဥပဒေအရဆိုလို့ကျွန်တော်ရှင်ပြည်တယ်လေးဝင်ကြီးကိုဟိုကျွန်တော်တို့ဒီတမရောကနေပြီးတော့နံပြီးတော့ဟိုပါဘောနော်ဟိုဟိုမိစင်းတင်ပြင်းပြီးတော့သူ့ခန့်အပ်တာပေါ့ဒါပေမဲ့တမရောကကျွန်တော်ထင်တယ်ပြည်တယ်လေးဝင်ကြီးကိုဟလာဟိုကောင်းကောင်းကျွန်တော်တို့အမိန့်ပေးလို့ရမယ်ကောင်းကောင်းဟိုချင်းချုပ်လို့ရမယ်ကျွန်တော်တို့ဟိုသူ့ကိုဒီပြည်တောင်းလဲနဲ့ပတ်သက်အမိန့်ပေးလို့ရတယ်လို့ကျွန်တော်နားလည်ပါတယ်ဗျာဘာလို့တမရောကသူ့ရဲ့ပြည်နယ်အတွက်ကြောင့်လေဆိုတော့ကျွန်တော်ကဒီပြည်တယ်လေးဝင်ကြီးဌာနရဲ့တပ်ဖွဲ့ကိုကျွန်တော်တို့ဒီပြည်သူအခြေပြုပေါ့နော်ရဲလုပ်ငန်းတွေလုံခြုံရေးလုပ်ငန်းတွေတရားဝင်စုမှုလုပ်ငန်းတွေကြောင်းလေပြည်ပြကြောင်းလေးကိုကျွန်တော်ဒီနေ့နက်နက်ဆိုင်ဆိုင်နဲ့ကျွန်တော်တို့ဘာဟာပြူဟာရှိရှိပေါ့နော်တက်ကြလှုပ်ဖို့လို့ရဲအဲ့လိုလှုပ်ရင်တော့ကျွန်တော်အောင်မြင်မယ်လို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဇင်းရဆရာဦးတီယာတွေလူခွေရှင်းနေဦးသိန်းတန်းမြမရေးတုံးတက်သူဦးစီးရဲ့သူအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့နေတယ်ပတ်သက်ရှင်နေအားလုံးကိုသူကျေးဇူးတင်ပါတယ်ခင်ဗျာ